ပြောရရှိမြတ်ခင်ဗျာကုလသမဂ္ဂထိပ်တန်းရာရှိတဦးဖြစ်သူ Mr. James Morris ကမြန်မာနိုင်ငံမှာကလေးတငယ်တွေအကြားအဟယတ်ဒတ်ချူတက်မှုဟာထိလန့်စရာနှုန်းတော်ဖြစ်ပွားနေတယ်လို့ပြောခဲ့ပါတယ်ဒီပြဿနာကိုဖြေရှင်းပေးနေတဲ့ဂျူဘတ်မှုတွေကိုထိခိုက်စေတယ်လို့သူကဆိုတဲ့ policy တွေကိုပြောင်းလဲပေးဖို့ WFP ကမ္ဘာစန္ဒယိကအစီအစဉ်အကြီးအကဲကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီအကြောင်း view သတင်းနောက် Scarborough ကဘန်ကောက်မြို့ကနေဘယ်လိုများသတင်းပြပို့ထားပါသလဲဦးတန်းလွင်ထွန်းခင်ဗျာ
WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ရဲ့ညွှန်ကြားရေးမှူး James Morris ကမြန်မာနိုင်ငံမှာရှိတဲ့ကလေးငယ်တွေရဲ့သုံးပုံတစ်ပုံဟာရေရှည်အဟာရချို့တက်မှုတံကိုခံစားနေရကြောင်းတချို့ဒေသတွေမှာဆိုရင်သုံးပုံနှစ်ပုံလောက်အထိအောင်ရှိနေကြကြောင်းပြောပါရယ်။ဒါအပြင်ကလေးမိရင်တွေအများအပြားဟာလည်းအဟာရချို့တက်နေရမှုနိုင်ငံအတွင်းလူသားပြဿနာတွေဟာအင်မတန်ကြီးမားလာပါတယ်လို့ဆိုပါရယ
်။ When numbers this large of children are at riskTo say nothing of the anemia condition of so many women in the country.
အနေရင်ဆိုင်နေရတဲ့ကလေးငယ်တွေရဲ့ဥယေဟာများပြားလွန်းလာမှုအနီးမီးယားလိုချော့တော့ကြုံနေပြီးဝေဒနာခံစားနေရတဲ့မိခင်တွေရဲ့အခြေအနေတွေကိုမပြောဘူးဆိုရင်တော့နိုင်ငံရဲ့အနာဂတ်ဟာအလွန်ကြီးမားတဲ့အန္တရာယ်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်လို့ Mr. Morris ကပြောကြားသွားတာပါ Mr. Morris ဟာမြန်မာနိုင်ငံကိုတွားရောက်လည်ပတ်ခဲ့ပြီးထိုင်းနိုင်ငံဘန်ကောက်မြို့တော်မှာသတင်းတောက်တွေကိုအခုလိုပြောကြားခဲ့တာဖြစ်ပြီးမြန်မာစစ်အစိုးရရဲ့စိုက်ပျိုးရေးဆိုင်ရာမူဝါဒဈေးဝယ်ဆိုင်ရာမူဝါဒနဲ့လူတွေအတွားအလာတင်းကျပ်ချုပ်ချယ်ထားမှုစတာတွေကြောင့်ပြည်သူပြည်သားတွေရပ်တည်မှုအတွေ့အခက်အခဲဖြစ်နေရတယ်လို့လည်းသူကဆိုပါတယ် WFP အနေနဲ့မြန်မာနိုင်ငံအတွင်းမှာအတော်အသင့်လွတ်လွတ်လပ်လပ်သွားလာလှုပ်ရှားဆောင်ရွက်ခွင့်ရပေမဲ့လူသားချင်းစာနာတဲ့အဖွဲ့အစည်းဝန်ထမ်းတွေအနေနဲ့တခြားရှုပ်ထွေးလာတဲ့ဘျူရိုကရေစီလုပ်ငန်းအဆင့်ဆင့်ကြောင့်လုပ်ငန်းမတွင်ပဲဖြစ်နေရတယ်လို့လည်းသူကဆိုပါတယ်အခွန်စည်းကြမှုကိစ္စအဓိကစားနပ်ရိက္ခာဖြစ်တဲ့စံဝယ်ယူရေးမှာဈေးကွက်တင်းကျပ်ထားမှုစတာတွေဟာပြဿနာတွေဖြစ်တယ်လို့လည်းသူကပြောပါတယ
် The government needs to be much more thoughtful and committed to addressing these tough issues that I've described. It needs to be prepared
အစိုးရအနေနဲ့ပိုပြီးစဉ်းစားစားလုပ်တင်ပါတယ်အခုဒီပြောခဲ့တဲ့ကိစ္စတွေမှာပြည်လည်အောင်ဖြေရှင်းပေးတင်ပါတယ်လို့သူကဆိုတာပါအခုကိစ္စတွေကိုကြာတာပြေးနေကမြန်မာဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးဝင်းနဲ့တွေ့ဆုံရမှာသူကပြောပြခဲ့ကြောင်းမြန်မာတိုက်ခန့်နိုင်ငံရေးအဖွဲ့ဝင်တချို့နဲ့တွေ့ခဲ့ပေမဲ့အထင်းသိမ်းခံထားခဲ့ရတဲ့ဒေါအောင်ဆန်းစုကြည်နဲ့တော့မတွေ့ရကြောင်းသူကပြောပါရယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲအခြေအနေဟာကမ္ဘာတစ်လွှားကစောင့်ကြည့်နေရတဲ့အခြေအနေဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂနဲ့ကုလသမဂ္ဂဟာအထူးသဖြင့်ဒေါအောင်ဆန်းစုကြည်ကိုဆက်လက်ထိန်းသိမ်းထားမှုအပေါ်အကြီးအကျယ်ဝေဖန်နေခဲ့ကြပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းမှာအခုလိုငတ်မှုဗေဒံခံနေရတယ်ဆိုတာကိုတော့တိတ်ကြီးချေချေပြည့်ပြည့်မသိကြပါဘူးသူရဲ့မြန်မာနိုင်ငံခီးစဉ်ဟာနိုင်ငံရေးသဘောမဆောင်ကြောင်းကုလသမဂ္ဂရဲ့ကြိုးပမ်းမှုတစ်ခုဖြစ်တဲ့မြန်မာစစ်အစိုးရကိုနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေလှုပ်ရေးတိုက်တွန်းမှုတွေလည်းမပတ်သက်ကြောင်းမစ္စတာမော်ရစ်ကအလေးနက်ထားပြောကြားခဲ့ပါတယ်။လောလောဆယ်အားဖြင့် WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်အနေနဲ့မြန်မာနိုင်ငံအတွင်းကလူပေါင်း9သိန်းကျော်ကိုစားနပ်ရိက္ခာတွေပံ့ပိုးပေးနေပါတယ်။ဒီထဲမှာအရင်ကဘိန်းဆိုင်ပြိုခဲ့တဲ့ဘိန်းဆိုင်တောင်သူလယ်သမားများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ဝင်ရောက်လာတဲ့ဒုက္ခသည်များနဲ့ HIV AIDS ရောဂါဝေဒနာရှင်များလည်းပါဝင်ပါတယ်။မြန်မာစစ်အစိုးရကိုစန့်ကျင်နေတဲ့ဝေဖန်သူတချို့ကတော့မြန်မာနိုင်ငံအတွင်းကိုထောက်ပံ့တဲ့အကူအညီတွေဟာမြန်မာစစ်အစိုးရကိုအားဖြည့်ပေးသလိုပဲဖြစ်စေလိမ့်မယ်လို့ပြောကြပါတယ်။တချို့ကတော့အခုလိုလူသားချင်းစာနာတဲ့အထောက်ပံ့အကူအညီတွေကိုဟန့်တားမှုဟာမြန်မာပြည်သူတွေကိုပိုပြီးအခြေအနေဆိုးဝါးအောင်လုပ်နေသလိုပဲဖြစ်ပါလိမ့်မယ်လို့လည်းပြောကြခဲ့ပါတယ်ခင်ဗျာ။